ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနိုင်မှုအတွက်အချက်လက်ရှာဖွေရေးအဖွဲ့ကိုနိုင်ငံတကာကကျွမ်းကျင်ပညာရှင်တချို့နဲ့ဖွဲ့စည်းလိုက်ပါပြီ။ဒီပေါ်မှာမြမအစိုးရဘက်ကသဘောထားနောက်လူခွေအဖွဲ့တချို့ရဲ့အမြင်တွေကိုမက်ခင်ဖြူထွေးကစူးစီးတင်ပြထားတာနားဆင်ပါရှင်။
ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်အချက်လက်ရှာဖွေရေးအဖွဲ့ဆီလို့ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကပြီးခဲ့တဲ့မတ်လ24ရက်နေ့ကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နိုင်ငံတကာကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။မြန်မာဆူရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုအဲ့ဒီအချိန်ကလေးကအချိန်လင်းပြောဆိုခဲ့ပြီးဖြစ်တယ်လို့အခုလည်းဒီတိုင်းပဲဆက်လက်ရည်တည်သွားမှာဖြစ်တယ်လို့မြန်မာသမ္မတရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထီကပြောပါတယ်
။ဒါနဲ့ပတ်သက်လို့နိုင်ငံရေးဝန်ဆောင်တာလို့ပြောနိုင်ငံတော်ဆူရရဲ့ရည်တည်ချက်သဘောထားကို2019မတ်လ24ရက်နေ့မှာကျွန်တော်သတင်းထုတ်ပြန်ချက်ထုတ်ပြန်ထားပြီးဖြစ်တယ်။အခုလူ့ကိုယ်ရေးကောင်စီကဖက်ဆိုင်နေမှုချင်းဖွဲ့စည်းတဲ့အခါသူရဲ့ဘယ်လိုresolution ရသူတို့ဖက်လို့တော့မှာလုပ်ပြန်မလို့လဲကျွန်တော်တို့ကလည်းကျွန်တော်နိုင်ငံရဲ့ရည်တည်ချက်အရဒီမတ်လ24ရက်နေ့မှာထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တိုင်းမှာသူတို့ကresolution ရလို့ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်နိုင်ငံရဲ့ရည်တည်ချက်ရပဲကျွန်တော်တို့ကဆက်လက်ဆောင်ရွက်မှာဖြစ်တယ
်နိုင်ငံတကာလူခွင့်ရေးဖွဲ့တွေကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ရောတိုင်းပြည်အတွက်ပါအကျိုးရှိစေမယ့်နည်းလမ်းဖြစ်တယ်လို့ထောက်ပြတိုက်တွန်းနေကြပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကအမှုဆောင်အရာရှိချုပ် Matthew Smith ကအခုလိုမှတ်ချက်ပေးပါတယ်
။ This is a very important mandate admission. The crimes that have been perpetrated not only in Rakhine State but also in Kachin and Shan State in particularthose crimes have been very serious and they've been
တဟာတိတ်ကိုရေးကြီးတဲ့တာဝန်ပေးမှုလုပ်ငန်းတရားဖြစ်ပါတယ်ရခိုင်ပြည်နယ်တစ်ခုတည်းမှာလည်းမဟုတ်ပါဘူးကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ခဲ့တဲ့ရာဇဝတ်ပစ်မှုတွေဟာတိတ်ကိုစိုးရွားပါတယ်အပြစ်ကျူးလွန်သူတွေဟာလည်းအပြစ်ကနေကင်းလွတ်ခွင့်ရနေပါတယ်ဒါကြောင့်မလို့အခုနိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့အနေနဲ့ဒီလိုမျိုးလူခွင့်ချိုးဖောက်မှုတွေကိုအနီးကပ်လေ့လာပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နိုင်ပါတယ်ဒါဟာတိုက်ခိုက်ခံရတဲ့လူမှုအတိုင်းအဝန်းတွေအတွက်တည်းမဟုတ်ပါဘူးတိုင်းပြည်တစ်ခုလုံးအတွက်အလွန်ကိုရေးပါတဲ့ကိစ္စဖြစ်ပါတယ်
။အခုဖွဲ့စည်းလိုက်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့နိုင်ငံရေးဝင်ရောက်ခွင့်တောင်းခံတဲ့အခါမြန်မာဆူရဘက်ကလိုက်လောခွင့်ပြုပြီးတော့ပူးပေါင်းဆောင်ရွက်လာဖို့မျှော်လင့်တဲ့အကြောင်းလဲမက်သူးစမစ်ကပြောပါရယ်။တကယ်လို့မြန်မာဆူရဘက်ကဆက်ပြီးတော့ညှဉ်းဆန်နေမယ်ဆိုရင်လဲကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ကတော့တခြားဖြစ်နိုင်ခြေလမ်းကြောင်းတွေကတဆင့်စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်သွားနိုင်တယ်လို့မက်သူးစမစ်ကပြောပါရယ်။ကုလသမဂ္ဂတွေးရေးမှူးချုပ်ဟာကိုဖီအာနက်ဦးဆောင်တဲ့ကော်မရှင်အပါအဝင်အစွဲကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်တွင်းကပြည်ပကဖြစ်ပွားနေတဲ့လူမှုအတိုင်းဝိုင်းတွေသာမကဒေသခံအစွဲရတာဝန်ရှိသူတွေလူမှုရေးအဖွဲ့အစည်းတွေနဲ့ပါတွေးဆဆွေးနွေးမှုတွေလှုပ်ဆောင်နေပြီးအစွဲရထံကိုအပြည့်အစုံအစားတင်ပြဖို့ကြိုးပမ်းနေတာပါရခိုင်အကြံပေးကော်မရှင်အနေနဲ့ဈာပြက်အစင်ကစားထုတ်ပြန်ခဲ့ချိန်တုန်းကတော့ဘယ်သူဘယ်ဝါတွေပါဝင်ပြီးဘယ်လိုလုပ်ရမယ်ဆိုတာထည့်သွင်းပြောမထားပေမဲ့လွတ်လပ်တရားမျှတတဲ့စုံစမ်းစစ်ဆေးမှုလိုအပ်တယ်ဆိုတာကိုထောက်ပြအကြံပြုထားတဲ့အကြောင်းကော်မရှင်အဖွဲ့ဝင်ဦးဝီလွင်ကပြောပါရစေ။
ကျွန်တော်တို့ကတော့ကော်မရှင်ရဲ့သဘောထားပဲပြောချင်တာပေါ့နော်။ကော်မရှင်ဈာပြက်အစင်ကစားမှာပဲကျွန်တော်တို့ကလေဒီကိစ္စရက်တွေနဲ့ပတ်သက်ပြီးတော့ကလွတ်လပ်တဲ့ဟိုတရားပြန်တတဲ့စုံစမ်းစစ်ဆေးမှုတစ်ခုလိုအပ်တယ်။အဲ့ဒီကအဖြေကိုကျွန်တော်တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့လုပ်တင်ပါတယ်ဆိုတဲ့အကြံပေးထားပါတယ်။အဲ့တော့တရားမျှတတဲ့လွတ်လပ်တဲ့ဟိုစုံစမ်းစစ်ဆေးမှုကဘယ်လိုလုပ်ရမယ်ဘယ်မှာလုပ်ရမယ်ပြည်တွင်းရဲ့ပြည်ပကျွန်တော်တို့ဘာမှပြောမထားပါဘူး။အဲ့တော့အဲ့ဒီအတိုင်းတိုင်းလေးပဲကျွန်တော်ပန့်ချက်ပေးချင်ပါတယ်
။ပြည်ခရီးနှစ်ထဲရခိုင်ပြည်နယ်မှာနေ जा ဆောင်တက်စကန်တို့တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းလူကျွေးအဖွဲ့ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာရိုဂျာမွတ်စလင်တွေအများအပြားတပ်ဖြတ်ခံရတာအာဓမ္မပြုချက်ခံရတာအပါအဝင်လူခွေချူဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့တဲ့ဆူရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့နိုင်ငံတကာကျွမ်းကျင်ပညာရှင်၃ဦးရဲ့အမိကိုကုလသမဂ္ဂကဒီကနေ့ပဲကြေညာလိုက်ကြပါအိန္ဒိယနိုင်ငံကတရားရုံးချုပ်ရှေ့နေအင်ဒီရာဂျိုင်စင်ကအဖွဲ့ကိုဦးဆောင်မှာဖြစ်ပြီးတော့သီရိလင်္ကာနိုင်ငံကလူခွေကော်မရှင်ဥက္ကဋ္ဌဟောင်းရာဒီကာကူမာရာစွာမီနောက်ဩစတြေးလျနိုင်ငံကနိုင်ငံတကာလူခွေဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီဒိုဒီတို့လည်းအဖွဲ့ဝင်တွေအဖြစ်တာဝန်ယူမှာဖြစ်တဲ့အကြောင်းကိုကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တဟာပြီးခဲ့တဲ့မတ်လတုန်းကလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့အညီဆောင်ရွက်တာဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပြီးတော့မြန်မာအစိုးရအနေနဲ့လည်းကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ထပ်မံတိုက်တွန်းထားပါရဲ့ရှင်။